အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံသားဆက်ဆံရေးရှင်းမတူနှောင့်ဆုတ်ဖြစ်နေချိန်မှာအင်ကာနေကမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ကသူ့စီစာကြောင်ပေးပို့ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဒီစာဟာပုဂ္ဂိုလ်ရေးရာရေးတဲ့နှစ်လိုပွဲစာကြောင်ဖြစ်ပြီးသူတို့နှစ်ဦးကြားကောင်းမွန်တဲ့ဆက်ဆံရေးရှိကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။ VOE သတင်းတောက်ဝိန်ကြီးပေးပို့ထားတဲ့သတင်းအပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံကြားဒီနှစ်ဖေဖော်ဝါရီလထဲမှာကျင်းပခဲ့တဲ့ဟနွိုင်းထိပ်သီးဆွေးနွေးပွဲမအောင်မမြင်တဲ့ပြီးဆုံးသွားပြီးတဲ့နောက်မှာနိုင်ငံဆက်ဆံရေးရှေ့မတူတာနောက်ဆုတ်တာရှိတည်ခဲ့ပါတယ်။ဒီအတောအတွင်းမြောက်ကိုရီးယားနိုင်ငံကဒုက္ခလည်းနဲ့တချို့စမ်းသပ်ပြုလုပ်တယ်လို့ဇွန်လ9ရက်နေ့ကလည်းမြောက်ကိုရီးယားနိုင်ငံအနေနဲ့စိတ်ရှည်တိကျမှုအကန့်အသတ်ရှိတယ်လို့ပြောကြခဲ့ပြီးဒီတရားရေးဆွေးနွေးပွဲရဲ့အပေါ်ချစ်ကပုံကိုအမေရိကန်နိုင်ငံအနေနဲ့ပြောင်းလဲဖို့မြောက်ကိုရီးယားနိုင်ငံကတောင်းဆိုခဲ့ပါတယ်။ဒီအချိန်ရောက်နေချိန်မှာအမေရိကန်ပြည်ထောင်စုသမ္မတဒေါ်နယ်ထရမ့်ကတော့သူနဲ့မြောက်ကိုရီးယားကောင်ဆောင်တို့ဆက်ဆံရေးအခြေအနေကောင်းမွန်နေတယ်လို့ဆိုပြီးကင်ဂျုံအွန်းစီကစာတစ်စောင်တင်လာနေကလက်ခံရရှိခဲ့တယ်လို့သတင်းထောက်တွေကအခုလိုပြောပြပါတယ်။
I just received a beautiful letter from Kim Jong Un. I can't show you the letter.
မနေ့ကကျွန်တော် Kim Jong Un ကြီးကစာတစ်စောင်ကိုလက်ခံရရှိခဲ့ပါတယ်။အဲဒီစာကိုခင်ဗျားတို့ကိုနောက်တော့ကျွန်တော်ပြပါမယ်။တိတ်ကိုနှွေးထွေးပြီးပုဂ္ဂိုလ်ရေးအရာရေးရတဲ့စာတစ်စောင်ဖြစ်ပါတယ်။ဒီစာအတွက်ကျေးဇူးတင်တဲ့အကြောင်းပြောချင်ပါတယ်
။အင်ဂျီရောမှာသတင်းတော်တွေကိုအခုလိုပြောကြားချင်ပါပဲ။သမ္မတထရမ့်ကသူ့လက်ထက်မှာမြောက်ကိုရီးယားဘက်ကနျူကလ িয়ার စံတမ်းမှုရပ်ဆိုင်ခဲ့ကြောင်းဥပမာပေးပြောကြားရင်းသူတို့နှစ်ဦးကြားရှိတဲ့တောင်းပန်တဲ့ဆက်ဆံရေးနဲ့နောက်ထပ်ထိပ်သီးဆွေးနွေးပွဲတစ်ခုရှိလာနိုင်ကြောင်းအခုလိုပြောခဲ့ပါတယ်။
No nuclear testing, no major missile testing, nothing like when I first got
here. UPL နဲ့စမ်းသပ်တာမရှိတော့ပါဘူး။သိအန္တရာယ်ကြီးတဲ့ဒုံးကျည်စမ်းသပ်တာမျိုးလည်းမရှိတော့ပါဘူး။ဘာတစ်ခုမှကျွန်တော်သမရဖြစ်ကစားနဲ့မတွေ့တော့ပါဘူး။ကျွန်တော်သမရဖြစ်ကစားကမြောက်ကိုရီးယားကိစ္စကတပုတ်အရှုပ်ကြီးတစ်ခုပါပဲ။ကျွန်တော်တို့နှစ်ယောက်ရဲ့ဆက်ဆံရေးကတိတ်ကောင်းပါတယ်။မနေ့ကရတဲ့စာကြောင့်ကျွန်တော်ပြောနိုင်တာကထူးခြားကောင်းမွန်မဲ့ဟာတစ်ခုခုဖြစ်လာတော့မယ်ဆိုတာပါပဲ။
ဒါလိုထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်လာမလဲဆိုတာကိုတော့တမတ်ထရမ့်ကအသေးစိတ်မပြောခဲ့ပါဘူး။မြောက်ကိုရီးယားကတာတူပြစ်ဒုံးပျံစမ်းသပ်မှုတွေပြုလုပ်မှုအပေါ်မှာတမတ်ထရမ့်ကသူ့အနေနဲ့စိုးရိမ်ပူပန်မှုတိတ်မရှိဘူးလို့ပြောထားခဲ့ပါတယ်။ Anna Fifield ရေးသားထားတဲ့ The Great Successor စာအုပ်မှာ Kim Jong-un ရဲ့အဖေအတူမရေကွဲအကူဖြစ်သူ Kim Jong-nam ဟာ CIA နဲ့ပတ်သက်နေတယ်လို့ဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသတင်းတောက်တွေကတမတ်ထရမ့်ကိုမေးတဲ့အခါတမတ်ကအခုလိုပြောပြခဲ့ပါတယ်။
I saw the information about the CIA with respect to his brother or half brother.
Kim Jong Un ရဲ့အေဒူမီကွဲအကူက CIA နဲ့ပတ်သက်တယ်ဆိုတာကိုဖတ်လိုက်ရပါတယ်။ဒီမှာကျွန်တော်လက်ထက်မှာဒီကိစ္စမျိုးမဖြစ်ကိုမဖြစ်စေရဘူးလို့သူ့ကိုကျွန်တော်ပြောပါမယ်
။ American Foreign Agency အေဂျင်စီတွေကတော့မြောက်ကိုရီးယားကောင်ဆောင်ခင်မှာယူကရိန်းလက်နက်တွေကိုစွန့်လွှတ်ဖို့ရည်ရွယ်ချက်မရှိပါဘူးလို့ဆိုပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့ဒုံးပျံလက်နက်စမ်းသပ်မှုတွေဟာလည်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်နေတယ်လို့မြို့သားလူကြုံရေးအကြံပေး John Bolton နဲ့ American ရဲ့မဟာမိတ်နိုင်ငံတွေကပြောနေကြပါတယ်။ဒါပေမဲ့ Donald Trump ကသူနဲ့မြောက်ကိုရီးယားကောင်ဆောင်တို့အကြားကောင်းမွန်တဲ့ဆက်ဆံရေးရှိကြောင်းအကြိမ်ကြိမ်ပြောဆိုခဲ့တယ်လို့တနင်္လာနေ့ကလက်ခံရရှိတဲ့စာအရလည်းနောက်ထပ်ဆွေးနွေးပွဲထပ်ရှိလိမ့်မယ်လို့ညွှန်လွှန်နေပါတယ်။ Donald Trump အနေနဲ့ဂျပန်နိုင်ငံ Osaka မြို့မှာဒီလနောက်ပိုင်းမှာပြုလုပ်မဲ့ G20 အစည်းအဝေးမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတောင်းပါခင်ဗျာ။